Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ American ပြည်ထောင်စု Washington DC မြို့တော်ကနေ2015ခုနှစ် March 17ရက်နေ့ဗုဒ္ဓဘူးနေ့ညနေပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုဖြစ်ကျွန်မစုမုံကတာဝန်ယူတင်ဆက်ပေးမှာပါရှင်
။ကျွန်တော်အောင်လွင်ဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့စီးရပြည်ရင်းစစ်ကြောင်စီးဝိုင်းနဲ့လူမှုရေးရာထိခိုက်ဆုံးရှုံးမှုတွေအကြီးအကျယ်ကြုံနေရတယ်လို့ကုလသမဂ္ဂရဲ့အကူအညီနဲ့ထုတ်ပြန်တဲ့အစိုးရခန်းစာတစ်ခုကဖော်ပြပါရယ်။ပညာရေးဥပဒေပြင်ပြောင်းလဲဖို့ဆန္ဒပြသူတွေကိုအင်အားသုံးနှိမ်နင်းတဲ့ပေါ်စုံစမ်းစစ်ဆေးဖို့ NLD ပါတီကတောင်းဆိုပါရယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့တူကြီးညာပေးမှာပါ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းအတွက်သောတာရှင်နေနားဆင်ရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့လက်ဗရန်ကဒီပင်မចောင်းသားတပိတ်ကိုရဲလုံးညုံကြီးရေးတွေဘက်ကအကြမ်းဖက်ဖြုတ်ခွဲပြီးတဲ့နောက်ចောင်းသားတပိတ်ရဲ့နောက်ဆုံးအခြေအနေနောက်ဖမ်းဆီးခံထားရတဲ့တပိတ်ចောင်းသားတွေကိုတရားရုံးတင်စစ်ဆေးမှုတွေစနေပြီဆိုတာနဲ့အတူဒီလိုမျိုးအကြမ်းဖက်ဖြုတ်ခွဲမှုအပေါ်မှာအတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘယ်လိုတုံ့ပြန်ပါသလဲ
လူစုလူဝေးဖြိုခွဲတယ်ဆိုတာဥပဒေနဲ့အညီလို့ရမှာသူတို့ကဥပဒေနဲ့အညီလို့ပြောတယ်ကျွန်တော်တို့ဥပဒေမှာကဒါတရားသူကြီးကလို့ရမှာတရားသူကြီးအမိကြီးမှာရဲကဆောင်ရွက်ပို့ပါတာကိုဆောင်ရွက်ခွင့်မရှိဘူ
း NND ရဲ့ပြောခွင့်ရဥညံဝင်းပါရှင်နောက်ပိုင်းအပြည့်စုံနားဆင်ရပါမယ်ဒီလိုမျိုးလုံခြုံရေးတပ်ဖွဲ့တွေဘက်ကအင်အားသုံးဖြိုခွင်းလိုက်တဲ့အပေါ်မှာအမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းရဲ့ရှုံချကန့်ကွက်မှုတွေကိုလည်းစူးစီးတင်ပြပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ကတင်ပြပေးကြမှာဖြစ်ပါတယ်ရှင်
။စီးရီးယားနိုင်ငံက၄နှစ်ကြာစစ်ပွဲကြောင့်စီးပွားရေးနဲ့လူမှုရေးရာထိခိုက်ဆုံးရှုံးမှုတွေအကြီးအကျယ်ကြုံနေရတဲ့အကြောင်းကုလသမဂ္ဂရဲ့အကူအညီနဲ့ထုတ်ပြန်ခဲ့တဲ့အစိုးရခန်းစာတစ်ခုဖော်ပြလိုက်ပါတယ်။အဲဆစ်သွေးကြွတွေပေါ်နိုင်ငံစုံကစစ်စင်ရေးတွေဆင်နွှဲလာရကအုပ်စုပေါင်းစုံပါဝင်နေတဲ့ပြည်ပကပုံမှန်ကျေပြန့်လာနေပြီးစစ်ပွဲတွေကြောင့်ဆီးရီးယားရဲ့စီးပွားရေးမှာဒေါ်လာ 202.6 ဘီလီယံအထိနှစ်နာဆုံးရှုံးသွားတယ်လို့ခက်ရှာဖွေစားတောက်နေရတဲ့လူတို့ကလည်းမငြိမ်းများမှုတွေမပြည့်စုံမှုတွေနဲ့ရင်ဆိုင်နေရတယ်လို့မနေ့ကထုတ်ပြန်တဲ့အစိုးရခန်းစာကဖော်ပြခဲ့တာပါ။အလုပ်လက်မဲ့နှောင်းအောင်ဆိုရင်လေစစ်ပွဲစတင်ဖြစ်ပွားခဲ့တဲ့2011ခုနှစ်မှာ15ရာခိုင်နှုန်းလောက်ရှိနေရကပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာတော့58ရာခိုင်နှုန်းအထိကြီးထွားလာခဲ့ပါတယ်။လူဦးရေ23သန်းရှိခဲ့ရကတိုက်ပွဲတွေစတင်ဖြစ်ပွားပြီးနောက်18သန်းခွဲအထိရော့ကျသွားခဲ့တဲ့စီးရီးယားနိုင်ငံမှာအလုပ်လက်မဲ့ဦးရေကလည်း4သန်းနီးပါးရှိနေတာပါ။စီးရီးယားနိုင်ငံသား5ယောက်မှ4ယောက်လောက်ဟာစီးရင်မွေးတည်တဲ့အဆင့်ထိနှိမ့်ချနေတာကိုလည်းပြီးခဲ့တဲ့နှစ်ထဲမှာတွေ့ခဲ့ရတဲ့အကြောင်းအစိုးရခန်းစာကဖော်ပြပါတယ်။နိုင်ငံရေးအရာပြမရှာနိုင်နေတဲ့စီးရီးယားပြစ်ကတ်ကြောင့်တည်ဆုံးသူရေအတွက်2,200အထိရှိခဲ့တယ်လို့လူပေါင်း3,800ကလည်းအင်းနီချင်းတိုင်းပြည်မှာထွက်ပြေးခိုလုံနေကြပြီးနောက်ထပ် 6,800 ကလည်းပြည်တွင်းမှာပဲအိုးမဲ့အိမ်ပဲဒုက္ခသည်တွေဖြစ်နေကြရတာပါ
IS Islamic အစွန်းရောက်တွေကိုအင်အားသုံးပြီးတိုက်ခိုက်ဖို့အတွက်သမရဘဲရက်အိုဘားမားရဲ့ပန်ချန်းချန်နဲ့ပတ်သက်ပြီးအထက်လွှတ်တော်ကော်မတီကဒီကနေ့သမရရဲ့အမျိုးသားလုံခြုံရေးအဖွဲ့တာဝန်ခံတွေရဲ့ထွက်ဆိုချက်တွေကိုကြားနာမှာဖြစ်ပါတယ်။ American တပ်သားတွေကိုမြေပြင်ကနေထိုးစစ်ဆင်ခွင်အတွက်တားမြစ်ထားတာမို့သုံးနှစ်ကန့်သက်ချက်ထားပြီးသုံးခွင့်ပေးဖို့သမရအိုဘားမားကပြီးခဲ့တဲ့လတုန်းကအဆိုတင်သွင်းခဲ့တာပါ။အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကနေကာကွယ်ရေးဝန်ကြီး Ashton Carter နိုင်ငံခြားရေးဝန်ကြီး John Kerry နဲ့ပူးတွဲ CUC အရာရှိချုပ်များရဲ့အလှည့်ကျဥက္ကဋ္ဌဗိုလ်ချုပ်ကြီးမာတင်ဒမ်စီတို့ရဲ့ထွက်ဆိုချက်တွေကိုကြားနာမှာဖြစ်ပါတယ်။အခုကြားနာပွဲဟာအထက်လွှတ်တော်နဲ့အောက်လွှတ်တော်လွှတ်တော်နှစ်ရပ်စလုံးစီကခွင့်ပြုချက်ရဖို့လှုံ့ဆော်ရတဲ့လုပ်ငန်းအဆင့်ဆင့်ရဲ့အစိတ်ပိုင်းတစ်ခုပါ။သမရရဲ့အစီအစဉ်နဲ့ပတ်သက်ပြီးမြေပြင်တိုက်ခိုက်ရေးတပ်သားတွေတုံးဖို့ကန့်သက်ထားတာကိုသဘောမတူတဲ့ Republican Party ဝင်တွေရှိနေတယ်လို့မြေပြင်တိုက်ခိုက်ရေးတပ်သားတုံးတာလုံးဝမလိုလားတဲ့ Democratic Party ဝင်တွေရှိနေတာကြောင့်ဖြစ်ပါတယ်။
ရုရှားနိုင်ငံကနေနောက်ထပ်ရောက်လာတဲ့စစ်ပစ္စည်းတွေကြောင့်စစ်တပ်ခံနေရတဲ့ယူကရိန်းနိုင်ငံရှေ့ပိုင်းနဲ့ခရိုင်းမီးယားဒေသတွေကလူလူကြားစိုးရိမ်ထိတ်လန့်နေကြတဲ့အကြောင်းဥရောပဆိုင်ရာအမေရိကန်ထိပ်တန်းတပ်တော်တူကပြောဆိုလိုက်ပါတယ်။ရုရှားနိုင်ငံကတန်ချက်ကကားတွေနဲ့လက်နက်ကြီးတွေဟာမကြောက်ရင်ရက်တွေအတွင်းနေဆက်ကနေအလုံးရင်းနဲ့ဝင်ရောက်လာနေတဲ့အကြောင်းအမေရိကန်လက်ထောက်နိုင်ငံကြီးဝန်ကြီးဗစ်တိုရီယာညူလန်ကအထက်လွှတ်တော်နိုင်ငံကြီးရဲ့ကော်မတီကိုမနေ့ကပြောဆိုခဲ့တာပါ။ရုရှားဆိုရနဲ့ရုရှားနိုင်ငံကကျိုးဆွဲကနေတဲ့ခွဲထွက်ရေးလှုပ်ရှားသူတွေဟာစကလုံးနေနဲ့မပေါ်ပြနိုင်တော့တဲ့အချမ်းဖက်လူရဲတွေလူရဲမှုတွေကျူးလွန်နေတယ်လို့လည်းပြောပါတယ်။ရုရှားတန်ချက်ကားတွေလက်နက်ကြီးတွေရုရှားလူထုထံကအခွန်ငွေတွေကိုသုံးပြီးရုရှားအစိုးရကဖန်တီးနေတဲ့ပြစ်ကတ်လို့လည်းအမေရိကန်လက်ထောက်နိုင်ငံကြီးဝန်ကြီးနူလန်ကသုံးလုံးပြောဆိုခဲ့တာပါ။ရုရှားနိုင်ငံကကျော်ရောင်းနောက်ခံပေးထားသူတွေနဲ့နေဆက်တီသားမှာတိုက်ခိုက်နေတဲ့ယူကရိန်းအစိုးရကိုကာကွယ်ရေးအတွက်စစ်ပဆိုင်ရာအကူအညီတွေပေးသင့်မသင့်သမရဘရက်အိုဘားမားအစိုးရကမဆုံးဖြတ်ရသေးဘူးလို့လည်းအမေရိကန်ထိပ်တန်းတပ်မတော်ကပြောဆိုခဲ့ပါတယ်။
ရုရှားတိုက်ခိုက်ခေါင်းဆောင်ဘိုရစ်နမ်ဆော့ကိုတတ်တယ်လို့အဓိကတန်လျာရှိသူဟာညံမနှိပ်စက်မှုကြောင့်သူတတ်ချောင်းဝန်ခံခဲ့မယ်လို့ယုံကြည်ရကြောင်းရုရှားလူခွင့်ကောင်စီအဖွဲ့ဝင်အန်ဒရီဘာဘုရှ်ကန်ကပြောကြားလိုက်ပါတယ်။အဖမ်းခံရသူဇူဝါဒါဒါယက်ကိုမနေ့ကအချင်းတောင်မှာတွားတွေ့တုန်းကသူ့ရဲ့ကိုယ်ပေါ်မှာဒဏ်ရီအများပြားတွေ့ခဲ့တယ်လို့ဒီကနေ့ဘာဘုရှ်ကန်ကသတင်းတောက်တွေကိုပြောတာပါ။တချိန်နဲ့မှာပဲနမ်ဆော့ကိုသူမတတ်ဘူးလို့မော်စကိုကမော်စကိုဗစကီကိုမိုစ်မိုလက်တရင်ကရေးပါတယ်ဒါရယက်ကအာနာပိုင်တွေကိုသူမတက်ဘူးလို့ပြောခဲ့ပြီးတရားသူကြီးစီမှာအပြစ်မရှိကြောင်းရှောက်လဲဖို့စီစဉ်ထားပေမဲ့တရားရုံးရောက်ရင်တော့သူပြောခွင့်ရတော့မှာမဟုတ်ကြောင်းပြောကြခဲ့တယ်လို့ဖော်ပြထားပါတယ်ဒါအပြင်သူနဲ့အတူဖမ်းခံနဲ့တငယ်ချင်းဖြစ်သူလွတ်မြောက်ဖို့သူတက်ပါတယ်လို့ရဲကဝန်ခံခဲ့ကြောင်းဒါရယက်ကပြောတယ်လို့ဖော်ပြပါတယ်တနင်္လာနေ့တုန်းကရုရှားတရားသူကြီးကနမ်ဆော့ကိုဒါရယက်တက်တယ်လို့ဝန်ခံကြောင်းနဲ့တခြားတန်တရားရှိသူ၄ယောက်အတွက်ဆက်ပြီးစုံစမ်းနေတယ်လို့ကြေညာခဲ့တာပါရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အဓိကတိုက်ခိုက်နမ်ဆော့ဖာဖက်ဒရီ29ရက်နေ့ကအတိုက်ခံခဲ့ရတာနဲ့ပတ်သက်ပြီးမေးမြန်းမှုဖမ်းဆီးထားတဲ့တန်လျက်ရှိသူ9ဦးစလုံးကိုမော်စကိုတရားရုံးမှာရုံးထုတ်ခဲ့တာပါ။နမ်ဆော့ဖာခရမလင်နန်းတော်နာကတရားနာမှာသူ့အမျိုးသမီးနဲ့ဖျက်ရှောက်လာတော့နောက်ကျောကတနက်နဲ့၄ချက်ပြစ်ခံခဲ့ရသူပါ။တရားသူကြီးကဒရယက်ကသူတက်ကြောင်းလက်မထိုးဝန်ခံချက်ခဲ့တယ်လို့ပြောပေမဲ့ဘလို့ပါဝင်ခဲ့တယ်ဆိုတာအသေးစိတ်ထုတ်မပြောပါဘူး။နောက်တစ်ယောက်ကတော့သူမတက်ကြောင်းညင်းဆိုခဲ့တယ်လို့ဆိုပါတယ်
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်ထူးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပညာရေးဥပဒေပြင်ပြောင်းလဲဖို့တောက်ဆူဆန္ဒပြနေသူတွေကိုအင်အားသုံးနှင်းနှင်းခဲ့တဲ့လုပ်ရပေါ်စုံစမ်းစစ်ဆေးဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတောက်ဆူလိုက်ပါတယ်။ဘူရိုင်းလက်ဗရန်မြို့မှာငင်းငင်းချင်းချင်းဆန္ဒပြနေတဲ့သူတွေကိုလွန်ကျွေးရနာမဏီကမနေ့တုန်းကအပြင်းထန်ရိုက်နှက်ဖမ်းဆီးဖြုတ်ခွဲခဲ့တဲ့တဲ့တွေထွက်ပေါ်ခဲ့ပြီးနောက်မှာပဲအဖြစ်မှန်ကိုတိတိကျကျဖော်ထုတ်နေအောင်ကော်မရှင်တရက်ဖွဲ့စည်းပြီးစုံစမ်းဖို့ NLD ကတိုက်တွန်းခဲ့တာပါ။ကျောင်းသားတွေဦးဆောင်တဲ့လှုပ်ရှားမှုကိုအင်အားသုံးဖြုတ်ခွဲခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ဥရောပသမ္မတ EU ကလည်းအမြန်ဆုံးစုံစမ်းစစ်ဆေးဖို့မနေ့တုန်းကကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်။မြန်မာဆိုရကတော့ပြည်ထောင်ဝန်ကြီးဌာနဒုတိယဝန်ကြီးဦးဆောင်တဲ့စုံစမ်းရေးကော်မရှင်တစ်ခုဖွဲ့စည်းပြီးပြီးခဲ့တဲ့သတင်းပတ်ထဲရန်ကုန်မြို့မြို့တော်ခန်းမအနီးဆန္ဒပြသူတွေကိုဖမ်းဆီးခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့စစ်ဆေးမယ့်အကြောင်းဒီကနေ့ပဲကြေညာခဲ့တာပါဆိုရကလူပေါင်း129ယောက်ကိုဖမ်းဆီးခဲ့တယ်လို့ပြောဆိုထားတဲ့မနေ့တုန်းကလက်ဗရန်မြို့ဆန္ဒပြပွဲနှင်းနှင်းမှုပေါ်အမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂတို့ကလည်းစိုးရိမ်မခင်းတဲ့သဘောထားတွေပြောဆိုခဲ့ကြပါတယ်လလဆောဆန္ဒထုတ်ဖော်ခွင့်စူဝေးခွင့်တွေကိုမြန်မာစိုးရအနေနဲ့လေးစားဖို့နဲ့ညဉ့်ညက်စွာဆန္ဒပြသူတွေကိုအင်အားသုံးနှိမ်နှင်းခဲ့တဲ့အပေါ်ပြစ်တင်ရှုတ်ချကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူဂျန်ဆာကီကမနေ့တုန်းကပြောဆိုခဲ့တာပါကုလသမဂ္ဂတွင်ရေးမှူးချုပ်ရဲ့ပြောခွင့်ရသူကလည်းညဉ့်ညက်စွာထုတ်ဖော်ပြောဆိုခွင့်လိုအခြေခံအခွင့်အရေးတွေကိုလေးစားဖို့တိုက်တွန်းခဲ့ပါတယ်အလားတူ Amnesty International Human Rights Watch စတဲ့နိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့အစည်းတွေကပြည်တွင်းပြည်ပကနိုင်ငံရေးလူမှုရေးနဲ့တိုင်းရင်းသားဖွဲ့စည်းရေးကလည်းဆန္ဒပြသူတွေကိုကြမ်းကြမ်းတမ်းနဲ့နှိမ်နှင်းခဲ့တဲ့အလို့ရအပေါ်ပြစ်တင်ရှုတ်ချခဲ့ကြပါတယ်
။အရင်ဝန်ကြီးချုပ်ဟောင်းမန်းမိုဟန်စင်းကိုသူဝန်ကြီးချုပ်တာဝန်ယူထားချိန်တွင်ကြောင်မီးသွေးလောက်ကွက်တွေရောင်းချရမှာအဂတိလိုက်စားမှုနဲ့အိန္ဒိယအထူးတရားရုံးကဒီကနေ့ဗုဒ္ဓဟူးနေ့မှာဆင့်ခေါ်လိုက်ပါတယ်။မစ္စတာဆင်းနဲ့နောက်ငါးဦးကိုဧပြီလ10ရက်နေ့လာရောက်ဖို့တရားသူကြီးတွေကအမိန့်ထုတ်ပြန်ခဲ့တာပါ။မစ္စတာဆင်းတာဝန်ယူထားချိန်တွင်မှာအစိုးရကကြောင်မီးသွေးလောက်ကွက် 200 ကျော်ကိုရောင်းချခဲ့ပါတယ်။ဒါပေမဲ့အစိုးရငွေဒေါ်လာဘီလီယံချီတန်ဖိုးရှိတဲ့2012ခုနှစ်တုန်းရောင်းချမှုအတွက်ဈေးပြန်စနစ်နဲ့မဟုတ်ဘဲ contract ကိုဒီတိုင်းရောင်းချပေးခဲ့တာလို့အိန္ဒိယအစိုးရလုပ်ငန်းစစ်ဆေးတာဝန်ခံကပြောပါတယ်။ဒီလိုရောင်းချမှုဟာတရားဝင်လို့ရလို့အထက်တရားရုံးကမနစ်တုံးကအမိန့်ချခဲ့တာပါအခုတရားဆက်ဆုံမှုဟာမစ္စတာဆင်းဝန်ကြီးချုပ်ဖြစ်တာဝန်ထမ်းဆောင်ခြင်းအတွင်းကွန်ဂရက်ပါတီဦးဆောင်တဲ့အစိုးရအဂတိလိုက်စားမှုရှိတယ်ဆိုတဲ့ဆက်ဆွဲမှုတွေကတခုပါအဲ့ဒီထက်မှာ2010ဒဏ္ဍာရီနိုင်ငံများအကစားပြိုင်ပွဲတုန်းကလက်ကင်ဖုန်းလိုင်စင်ချပေးတာနဲ့ပတ်သက်ပြီးအစိုးရဒေါ်လာဘီလီယံ40ပုံဆုံးရှုံးခဲ့တယ်လို့လုပ်ငန်းစစ်တွေအစီရင်ခံစာတင်ထားတာလည်းပါပါတယ်ကွန်ဂရက်ပါတီပြောခွင့်ရကတော့အရင်အစိုးရအဖွဲ့တွေနဲ့ဖုံးကွယ်ထားတာဘာမှမရှိကြောင်းနဲ့လုံးဝပွင့်လင်းမြင်သာမှုရှိအောင်လှုပ်ဆောင်ခဲ့တယ်လို့ပြောပါတယ
်ပါကစ္စတန်နိုင်ငံကအဓိကနိုင်ငံရေးပါတီတစ်ခုရဲ့ Karachi မြို့ကဌာနချုပ်ကိုစစ်တပ်ကဒီကနေ့ပဲဝင်ရောက်ရှာဖွေပြီးတန်လျာရှိသူတွေနဲ့လက်နက်တွေကိုသိမ်းဆီးရမိခဲ့တဲ့အကြောင်းအစိုးရတောင်းရှိသူတွေကပြောပါတယ်ပါကစ္စတန်နိုင်ငံကလူဦးရေထူထပ်ဆုံး Karachi မြို့တော်မှာဒီကနေ့စီးနှင်းဖမ်းဆီးမှုအတွင်းမှာတော့ပါကစ္စတန်နိုင်ငံရဲ့လောကမှာထင်ရှားတဲ့ MQM ပါတီကိုပစ်မှတ်ထားခဲ့တာပါပါကစ္စတန်စစ်တပ်တာဝန်ရှိသူတူဖြစ်တဲ့ဗိုလ်မှူးကြီးတဟီယာမမုတ်ကတော့ MQM ပါတီဟာရာဇဝတ်မှုကျူးလွန်သူတွေကိုလက်ခံထားပြီးစီးနှင်းဖမ်းဆီးမှုအတွင်းရာဇဝတ်သားတွေဖြစ်စုံစမ်းသိရှိထားသူ6ဦးကိုဖမ်းဆီး မိခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ်။ MQM ပါတီတာဝန်ရှိသူတွေကတော့ဖက်စီနဲ့ဖက်စီမှုဟာနိုင်ငံရေးရွေးချယ်တွေပါဝင်နေတယ်လို့ပြန်လည်တုံ့ပြန်ပြောဆိုခဲ့ပါတယ
်။ဗိုလ်တပုနဲ့ညနေခင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါက်ခင်မျိုးသက်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဗိုလ်တပုနဲ့ညနေခင်းအတွက်ဒီလက်ဗရန်မျိုးရောက်ပင်မကျောင်းသားတပိတ်ကိုလေလုံညုံရေးတွေအကြမ်းဖက်ဖြိုခွဲပြီးတဲ့နောက်ပိုင်းနောက်ဆုံးရအခြေအနေတွေကိုစူးစီးတင်ပြပေးဖို့ရှိပါတယ်။လက်ဗရန်မျိုးမှာအကြမ်းဖက်ခံရတဲ့ကျောင်းသားတွေပြည်သူတွေမလွတ်မြောက်မချင်းဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီအနေနဲ့ပညာရေးဥမရေပြင်ဆင်ချက်ဆိုင်ရာလွှတ်တော်ကြားနာပွဲတက်မဲ့ကိစ္စကိုဘာကတာများအဖွဲ့ချုပ်ဘက်ကလက်မခံကြောင်းပြောဆိုလိုက်ပါတယ်။သတင်းအပြည့်စုံကိုတော့ VOA သတင်းတောင်မဲအေးမှသတင်းပေးပို့ထားတာနားဆင်ကြည့်ပါရှင်။
လက်ဗရန်မြို့မှာကျောင်းသားတွေကိုအာဏာပိုင်တွေကအင်အားသုံးဖြိုခွင်းပြီးဖမ်းဆီးလိုက်တဲ့အတွက်လက်ရှိအခြေအနေမှာဘက်ကတာများအဖွဲ့ချုပ်ကကိုယ်စားလှယ်တွေဟာလွှတ်တော်ကိုတက်ဖို့အတွက်အစီအစဉ်မရှိကြောင်းဒီမိုကရေစီပညာရေးလှုပ်ရှားမှုကော်မတီအနေနဲ့တက်ကြမယ်ဆိုရင်လည်းလက်မခံကြောင်းဘက်ကတာများအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌကိုကျော်ကိုကပြောပါတယ်။
ကျွန်တော်တို့ဘက်ကတာများအဖွဲ့ချုပ်အနေနဲ့ကတော့လွှတ်တော်ကိုကျွန်တော်တို့ကတက်ဖို့အစီအစဉ်လုံးဝလုံးဝစေမှာမရှိဘူး။ဒါကြောင့်လည်းဆိုကျွန်တော်တို့ရဲဘော်တွေဖမ်းဆီးခံရတယ်။ကျွန်တော်ရဲဘော်တွေမလွတ်မြောက်သေးဘူးဆိုတော့ကျွန်တော်တို့အလူလွတ်တော်ကတက်ဖို့ရှိရဲ။မရှိဘူး။ကျွန်တော်တို့ကိုစာနာပွဲဖြစ်ဖြစ်အခြားသောအကြောင်းအရာတွေဖြစ်ဖြစ်ပြေးကြရဲဆိုလို့ရှိရင်ကျွန်တော်တို့ရဲဘော်တွေအများဆုံးပြန်လုပ်ပေးဖို့ပေါင်းဆိုထားတယ်
။ဘက်ကတာအနေနဲ့လက်ဗရန်မြို့မှာဖမ်းဆီးခံလိုက်ရတဲ့ကျောင်းသားတွေပြန်လည်လွတ်မြောက်ရေးအတွက်နဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုတွေလှုပ်ဖို့သာလက်တလောဆုပ်ဖြတ်ချက်ချထားသလိုရေရှင်မှာတော့လေးဖွင့်ဆိုင်ဆွေးနွေးရေးကနေရရှိထားချက်တွေကိုစုပ်ကံပြီးကျောင်းသားတွေလိုလားတဲ့ပညာရေးဥပဒေပြင်ဆင်ချက်တွေကိုအတိပြုနိုင်ရေးစူးစမ်းသွားမယ်ဆိုပြီးပင်မတပိတ်စစ်ကြောင်းကိုအဓိကဦးဆောင်တဲ့ဘက်ကတာများအဖွဲ့ချုပ်ကပြောဆိုခဲ့တာပါ။ဒီကနေ့မှာတော့ဒီမိုကရေစီပညာရေးလှုပ်ရှားမှုကော်မတီဝင်တွေကတက္ကသကျောင်းသားတွေကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးလွှတ်တော်ကိုတက်မယ်ဆိုပြီးပြောဆိုခဲ့ပါတယ်။ဒီလိုဆုံးဖြတ်မှုကိုဘက်ကတာကိုယ်စားလှယ်တွေနဲ့တိုင်ပင်ပြီးလုပ်တာဖြစ်ကြောင်းတက္ကသခေါင်းဆောင်ကိုစရာလွင်ကဆိုပါတယ်
။ကျွန်တော်ဖိုင်ကြီးကျောင်းသားပြန်လို့ရေးကိစ္စကိုကျွန်တော်တာဝန်ရှိတဲ့နေ့ညှိနှိုင်းပြီးကျွန်တော်ဆောင်ရွက်ချင်ပါတယ်။အဲ့ဒါကျွန်တော်ကျောင်းသားတွေရဲ့ဆောင်ရွက်ချက်နဲ့ဆိုင်ပါတယ်။ကျွန်တော်တို့ဒီစူရှားမှုနဲ့ပတ်သက်ပြီးတော့တာဝန်ရုံးတောင်းဆုံးဘလို့ရှိတယ်ဆိုတာဆိုင်ပါတယ်။ကျွန်တော်နာမည်တော်တမဲကိစ္စကိုကျွန်တော်လွတ်တော်တက်မယ်ပေါ့ကျွန်တော်ဒီမိုကရေစီပြည်ညာလှုပ်ရှားမှုဆောင်ပေါ်နေတဲ့လွတ်တော်နာမည်ဆက်ထားတဲ့နေ့မှာကျွန်တော်တက်ရပါမယ်။ရှိနေတဲ့ကိုယ်စားလှယ်တွေနဲ့ကျွန်တော်ညှိနှိုင်းပြီးတော့မှဆောင်ရွက်တာပါခင်ဗျာ။ကျွန်တော်တော်တက်ဖို့လက်ခံတယ်။ဒါပေမဲ့ drone တွေရော live တက်ရနိုင်တဲ့ drone မရှိဘူးပေါ့ခင
်ဗျာ။ဘက်ကတာကိုယ်စားလှယ်တွေကိုလွတ်တော်တက်ဖို့အတွက်ဆုံးဖြတ်ချက်သဘောထားမပေးထားသလိုဒီမိုကရေစီပြည်ညာရေးလှုပ်ရှားမှုဥဆောင်ကော်မတီကိုကိုစားပြုပြီးတခြားကျောင်းသားတွေတက်ရောက်ခြင်းကိုလည်းသဘောတူထားတာမရှိကြောင်းကိုကျော်ကိုကဆက်ပြောပြပါတယ်
။ကျွန်တော်တို့ဘက်ကသဘောတူနေလို့မပြောဘူးအမ။ဘက်ကတာကိုယ်စားလှယ်ကျန်မလို့လာမသိကျွန်တော်တို့လွတ်တော်မတက်ဘူးပြီးတော့ဘယ်သူမှမဆိုလွတ်တော်တက်ဖို့မန်ဒိတ်ကျွန်တော်တို့မပေးပါဘူးကျွန်တော်တို့ဘက်ကမန်ဒိတ်မပေးရဘောတူညီမှုမပေးဘူးမပေးပါဘူးကျွန်တော်ပြောရရင်ကျွန်တော်ပြောရမယ်6ဦးမှာ3ဦးဖန်ခံရတယ်3ဦးကျန်တယ်3ဦးကျန်တဲ့မှာကိုအောင်နေတိုင်းရဲ့ကိုနနာဆက်အောင်ကိုစိုးလာရင်ဒီကိုစိုးလာရင်ဖန်ခံရတယ်လို့တင်ပြကြမယ်ကိုစိုးလာရင်ပြီးတော့အဝေးမှနေရမြန်မာနေရပုံရတက်မှာကိုစိုးလာရင်ရှိကိုနနာဆက်အောင်နဲ့ကိုအောင်နေတိုင်းရရှိတယ်အဲ့ကိုနနာဆက်အောင်နဲ့ကိုအောင်နေတိုင်းရလေကျွန်တော်တို့မန်ဒိတ်ကမပေးဘူးလို့ပြောလိုက်ရတယ်ဆိုအခုမနေ့မပြူလို့ပြောရင်ကသူတို့ကနေပြီးကြော်ပြီးတော့သဘောတူပါရင်ပြောမှာမဟုတ်ဘူးဒီလိုအချိန်လေးမျိုးမှာသူတို့ကတက်ချင်တယ်ဆိုကိုယ့်ဘောနဲ့ကိုယ်ဆုံးပြအဲသူတို့တမိုင်းနဲ့ကျွန်တော်တို့လည်းမဆိုင်ကျွန်တော်တို့မပြောတဲ့စကားကိုပြောပါရင်ဆိုပြီးတော့အဲ့လိုလုပ်တာကမကောင်းဘူ
းလက်တလောအချိန်ဒီအောက်မှာပင်မတပိတ်စစ်ကြောင်းကိုဥဆောင်တဲ့ဘက်ကတများအဖွဲ့ချုပ်ကသဘောထားတွေပြောင်းလဲမှာမဟုတ်သလိုဖန်ဆီးခံထားရတဲ့ចောင်းသားတွေပြန်လဲလွတ်မြောက်ရေးကိုသာအထူးကလှုပ်ဆောင်သွားမှာဖြစ်ကြောင်းပြောဆိုသွားပါတယ်လက်ရှိအချိန်ဒီမှာတော့တိုင်းနယ်ပြည်နယ်အသီးသီးမှာဆန္ဒပြနေတဲ့ចောင်းသားတွေနဲ့ဘက်ကတာចောင်းသားတွေကိုအာဏာပိုင်တွေကလိုက်လံဖမ်းဆီးနေတာတွေချိန်ချောက်နေတာတွေရှိနေတာကြောင့်လုံခြုံရေးအခြေအနေအရစိုးရိမ်မှုတွေရှိနေတယ်လို့လည်းပြောသွားပါတယ်ရှင်
FIOE သတင်းတော်မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။မနေ့တုန်းကလက်ဗရန်မြို့မှာရဲတပ်ဖွဲ့ဝင်တွေရဲ့အင်အားသုံးနှိမ်နှင်းဖမ်းဆီးတာကိုခံခဲ့ကြရတဲ့ကျောင်းသားကျောင်းသူတွေနဲ့ဒေသခံတချို့ကိုဒီကနေ့တာယာဝတီထောင်ကနေတရားရုံးထုတ်ခဲ့ပေမဲ့မိသားစုဝင်တွေကတော့တွေ့ဆုံခွင့်မရခဲ့ပါဘူး။မိသားစုဝင်တချို့နဲ့ဆက်သွယ်မေးမြန်းထားတဲ့မခင်ဖြူထွေးပြောပြပေးပါရှင်။
မျိုးသားပညာရေးဥပဒေကိုပြင်ဆင်ပေးဖို့တောက်ဆိုဆန္ဒပြခဲ့ကြတဲ့ကျောင်းသူကျောင်းသားတွေဒီမနေ့တုန်းကလက်ဗရန်မြို့မှာရဲတပ်ဖွဲ့ရဲ့အင်အားသုံးရိုက်နှက်ဖမ်းဆီးတာကိုခံခဲ့ရပြီးတဲ့နောက်ဒီကနေ့မှာတော့သူတို့ကိုဒီလက်ဗရန်တရားရုံးမှာရုတ်ထုတ်ခဲ့ပြီးတရားဝရီထောင်မှာဆက်လက်ဖမ်းဆီးထားပါတယ်။ရုတ်ထုတ်ပဲလို့ကြားတဲ့အတွက်လိုက်လာခဲ့ပေမဲ့ဒီမိသားစုဝင်တွေအနေနဲ့ဖမ်းဆီးခံထားရသူတွေနဲ့တွေ့ခွင့်မရတဲ့အကြောင်းကိုတော့ဒီဖမ်းဆီးခံကျောင်းသူတူဖြစ်တဲ့မတ်ဖြူဖြူအောင်ရဲ့ဖခင်ဦးနေဝင်းကပြောပါတယ်။
အဲ့ကျွန်တော်မနက်ကနေပဲလဲရမှမကြည့်ရဘူး။နောက်ကျတော့ခက်မှန်းပြီးတော့ဒါကိုခက်မှရှိတော့ဒါကိုဆောင်တော့တော့ sorry come up here and sorry come เอาเวลามาประมาณนี้บ่นี่ดูคณะมันมีลิเดียจะพังอะไรเนี่ยอันนี้เนี่ยตาอันนี้ยกขึ้นมาจ้างจะไม่ชอบนะอันนี้เนี่ยจะเราโยนทุกอย่างนี่การที่จะโยนทุกอย่างเราต้องอะไรนะยังไงจะมาอยู่ยงกันยังไงมาอยู่ข้างหน้าแต่ตอนนี้ก็เปลี่ยนเปลี่ยนที่เราต้องอยู่เปลี่ยนความมั่นใจเปลี่ยนคุณเดินวันนี้เปลี่ยนเปลี่ยนเช้าที่เราไม่ตื่นขึ้นมาเพราะไม่ใช่ความมั่นใจเปลี่ยนอันนี้การที่เราจะการที่จะไม่ได้การที่จะ
เดี๋ยวที่นี่มีอะไรสักอย่างจ้างทุกเจ้าหน้าที่กูยกตัวเจ้ามาด้วยกันมีอะไรเป็นดาวโซดีตายเอาดีเท่ามาเท่าเวลาไปกูโดนยากเลยเนี่ยลูกเจ้าหน้าที่กูพันสิทธาเลยตายเอาดีเจ้าทางกูที่นี่ตัวยาวแค่เด็กกูแต่อุกาเปียบยาวอะไรเอาไปเอาไปเราต้องกินอะไรต้องกินอะไรไม่เอาเจ้าหน้าที่มาท้องนะปุ๊บเราอยากอะไรอาชีพเดียวอะไรที่มันไม่ได้เลยลูกเจ้าหน้าที่มีมีดูเลยอารมณ์ท้องนะที่มีมีดูเลยเห็นหน้าต่างอะไรอยู่เจ้าหน้าที่ยาจะพิ ပြောတယ်ခင်ဗျာယုံကြည်ရကျွန်တော်25ရင်းနေပ
ါယုံကြည်ရအခုဘယ်မှာထုတ်ပါလဲရှင
်အဲအခုတော့ဒီနေ့ဒီနေ့ဇန်နဝါရီမှာထုတ်တယ်ခင်ဗျာဒီဇန်နဝါရီဂျမန်ယူပါတယ်အခုကျွန်တော်တို့3နိုင်ကွယ်4နိုင်ဝင်ချင်ဂျမန်ယူပါတယ်ဇန်နဝါရီမှာကျွန်တော်ဂျမန်ယူပြီးတော့တာဝီခေါဘူအောင်ရောက်နေပါတယ်ခင်ဗျာအချင်းကျွန်တော်တို့ဒီကကလေးတွေကဒီကခေါင်းဖဲဖန်ဟုတ်ပါပြီဇန်နဝါရီမှာခေါင်းလာစီစဉ်နေပါတယ်
ဒီကနေ့လေဗရန်တရားရုံးမှာကျောင်းသား40နဲ့ကျောင်းသူအယောက်20ကိုရုတ်ထုတ်ခဲ့တာဖြစ်ပြီးတော့လက်ရှိမှာတော့တရားဝတီအကျစ်ထောင်မှာထိန်းသိမ်းထားတာပါမနေ့ကလေဗရန်မြို့မှာဖမ်းဆီးခံရသူတွေနဲ့ပတ်သက်လို့အခြေအနေကိုသိရဖို့တရားဝတီနဲ့လေဗရန်ရဲစခန်းအပြင်ဒီ SP ရုံးတွေကိုဆက်သွယ်ခဲ့ပေမဲ့လို့ဒီကိစ္စသူတို့မသိဘူးလို့ပြန်လည်ဖြေကြားခဲ့ပါတယ်မနေ့ကဖမ်းဆီးခံခဲ့ရတဲ့အထက်မှာသတင်းမီဒီယာသမား2ဦးလည်းပါဝင်ပြီးတော့ဒီကနေ့သူတို့ကိုတရားရုံးထုတ်မထုတ်ဆိုတာကတော့သိချမသိရပါဘူးရှင်
မခင်ဖြူထွေးဆက်သွယ်မေးမြန်းခဲ့တာဖြစ်ပါရဲ့ရှင်တစက်သေးပါပဲ Facebook လူမှုကွန်ရက်စာမျက်နှာတွေပေါ်မှာဘာကသများအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌကိုကျော်ကိုကိုကဒီတပိတ်ကိုပြစ်ပြီးတော့ထွက်ပြေးတိမ်းရှောင်သွားတယ်ဆိုပြီးတော့သတင်းတွေထွက်ပေါ်နေတဲ့အပေါ်မှာ VOA မြန်မာပိုင်းကနေပြီးတော့ဘာကသများအဖွဲ့ချုပ်ဥက္ကဋ္ဌကိုကျော်ကိုကိုကိုဆက်သွယ်မေးမြန်းထားတာနားဆင်ကြည့်ပါရှင
်အဲ့ဒီမတန်ကိုရင်းလေးတွေကကျွန်တော်တို့ဘာကသဘိုးလုံငန်းကော်မတီစီဝေးမှာကျွန်တော်တို့အနေနဲ့ရန်ကုန်ပြမတပိတ်စီကြောင့်မရောက်ရအောင်သွားမယ်ဒီ level အတားအဆီးတွေထိုးဖောက်ပြီးကျွန်တော်တို့ရအောင်သွားမယ်ဆိုရဲပုံစံမျိုးနဲ့ကျွန်တော်တို့ line ချခဲ့တယ်ရန်ကန်ကနေပြီးရန်ကုန်ပြမတပိတ်စီကြောင့်ဟိုအခြေအနေတစုံတရာအရရှောက်သွားပြီဆိုတာနဲ့ဒီဘက်မှာရှိတဲ့တံပိုးနေသားအရချော့ချလို့ရနိုင်လို့ကျွန်တော်တို့ choose ပြီးတော့ကျွန်တော်ချော့ချမယ်ဆိုပြီးတော့ကျွန်တော်တို့အနေနဲ့ strategy အရနိုင်ခွဲပြီးစကားကိုကျွန်တော်ဆုံးဖြတ်ချက်ချလိုက်တယ်အဲ့ဒီမှာကျွန်တော်ရန်ကုန်မှာပြမစီကြောင့်ရောက်သွားပြီဆိုတာကိုဒီပြမစီကြောင့် image တစ်ခုခုပေါ်သွားအောင်အဲ့တော့ဘိုးလုံးငန်းကော်မတီကရဲဘော်ကြီးရဲ့ဒီဝိတ်စစ်ကြောင်းရဲ့ပုံပူးစည်းတချို့ရဲ့ကျွန်တော်တို့အလံကြီးရဲ့ချို့ဟာကိုရန်ကုန်မှာချုပ်ပြီးစီစဉ်ထားပြီးတော့ကျွန်တော်တို့သွားကြတာဖြစ်တယ်။အဲ့ဒါစီးဝေးသုံးဖြစ်တဲ့အမည်ကျွန်တော်ဘိုးလုံးငန်းကော်မတီချို့နဲ့ရဲဘော်ဟောဆယ်ယောက်ယောက်ကိုကျွန်တော်တို့ထုတ်သွားပြီးတော့အဲ့ဒီကိုရှုပ်ဝဲတဲ့စီးတစ်ခုကသွားပြီးကျွန်တော်ရန်ကုန်ရောက်တယ်ဆိုတော့ပြင်ညာလိုက်တယ်။အဲ့အဲ့ဒါကကျွန်တော်ဖတ်ပြီးသွားတာမဟုတ်ဘူး။စကန်ကိုဆုံခွာသွားတာမဟုတ်ဘူး။ကျွန်တော်တို့အနေနဲ့ဒါအစီအစဉ်တိုင်းဆောင်ရတာအဲ့ဒီလူမှုကွန်ရက်ဆန္ဒနာတွေမှာမနေ့ကလေရန်လှူရှာမှုတွေမှာကျွန်တော်တို့အနေနဲ့ရှိရမည်အဲဒန်းရှောင်းနေနဲ့ပြည့်တဲ့ပုံစံတွေကိုတပ်ဖို့လိုက်ပြီးတော့ဒီလိုမျိုးဟိုပုံစံတွေနဲ့အဲဒီလိုမျိုးပြည်ော်ရင်းအပိုင်းတွေကိုကျွန်တော်နည်းနည်းထပ်ရှင်းပြချင်တာကအဲ့ဒီအခြေအနေမျိုးပါရဲရဲကကျွန်တော်တို့ဒီဘက်စစ်ကြောင်းကိုလာပြီးဆန်ထားတယ်ဆန်ထားတဲ့အချိန်မှာအကြီးအမန်းခိုင်းပြီးတပ်ဦးကိုပြည့်တဲ့သွားတဲ့နောက်ကိုကျွန်တော်တို့ကပြည့်လိုက်သွားတဲ့ပုံစံတွေလိုက်ထားတာဖြစ်တယ်ဒါတောင်းသားကောင်းဆောင်ရထပ်ပြည့်ရဆိုပြီးတော့ဟိုပြည်ော်နေတာမမှန်ဘူးကျွန်တော်တို့လှူရှာတဲ့ပုံစံတွေမှာပါဝင်တဲ့အခြေအနေတိုင်းနဲ့တူချင်းတူချင်းပြန်လဲဖြောင်းပြီးတော့မှကျွန်တော်တို့နောက်ထပ်ဒီနေရာကြီးနောက်ထပ်နေရာကြီးမှာဆက်လက်လှူရှာဖို့အတွက်ကျွန်တော်တို့အနေနဲ့လူကိုကျွန်တော်တို့ခွဲပြီးတော့လှူရှာရပဲဖြစ်တယ်။ကျွန်တော်တို့သဘောထားဆွေးရရှိမှဟိုတိုးတွေတွေလဲစင်းပေးပြီးတော့စပေးခံဖို့မဟုတ်ဘူးကျွန်တော်တို့တိုက်ပွဲတိုက်ဖို့အတွက်လူရှိမှဖြစ်မယ်တိုက်ပွဲတိုက်ဖို့အလံနဲ့အတန်ရှိမှဖြစ်မယ်ဆိုတဲ့သဘောထားကျွန်တော်တို့မှာရှိပြီးသားပါ
။ဒါကတော့ဘာကတာများအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌကိုကျော်ကိုကိုကို VOA ကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်။တစ်ဆက်တည်းပါပဲပညာရေးဥပဒေပြင်ဆင်ရေးဆွဲရေးအတွက်ငြိမ်းချမ်းစွာဆန္ဒပြနေကြတဲ့ကျောင်းသားတွေကိုလုံခြုံရေးတပ်ဖွဲ့တွေဘက်ကအင်အားသုံးပြီးဖြိုခွင်းလိုက်တဲ့အပေါ်မှာဒီလိုမျိုးလက်ဗရန်မျိုးမှာပညာရေးဥပဒေကိုပြင်ဆင်ဖို့ဒီဆန္ဒပြနေတဲ့ကျောင်းသားတွေကိုနှိမ်နှင်းခဲ့တာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့ NND အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတောင်းဆိုလိုက်ပါတယ်။အကြမ်းဖက်မှုမှန်သမျှကို NND အနေနဲ့လက်ခံမှာမဟုတ်ဘူးလို့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တွေကပြောပါတယ်။ကိုအောင်ပြောပြပေးပါရှင်။
မလာဆယ်ရည်နေနေလေပိုင်းကလက်ဘရန်ကဆန္ဒပြကျောင်းသားတွေကိုအာနာပိုင်းဒီဘက်ကအင်အားသုံးဖြိုခွင်းခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးကော်မရှင်တရက်ဖွဲ့ဖို့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမလာ7ရက်နေ့စွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်တာပါ NLD ပြောခွင့်ရဦးညံဝင်းက
စုံစမ်းစစ်ဆေးဖွဲ့ရုံနဲ့မပြီးဘူးလေ။ဖွဲ့ရုံမြင်တာမှုရှိရမှာ။ဖွဲ့ရုံမြင်တာမှုရှိရင်ပြည်သူလူထုလည်းသိခွင့်ရှိတယ်။ ဒီလိုလုံးဝလည်းဥပဒေရတည်င်းချက်နဲ့ရယူပိုင်မှုရှိတယ်။အဲ့ဒါကိုအဲ့ဒီအစီအကိုကျွန်တော်ပြောလိုက်တာပဲ။တည်င်းချက်နဲ့ပေးလိုက်ပါ၊စူးစမ်းစစ်ဆေးပါ။အစီအမံကဘာလဲဆိုတာအဲ့ဒါပါပဲ
။ဒီမိုကရေစီပညာရေးပင်မတပိတ်စစ်ကြောင်းဟာရန်ကုန်မြို့ကိုချီတက်ဖို့အတွက်စီစဉ်ထားတာဖြစ်ပြီးပဲခူးတိုင်းလက်ဗရန်မြို့အရောက်မှာရဲတပ်ဖွဲ့အင်အားအလုံးအင်းနဲ့ပိတ်ဆို့ခံထားရတာပါ။မလ၁၀ရက်နေ့မှာတော့ဒီចောင်းသားတွေကိုလူညိုရင်းရဲတွေကအင်အားသုံးအကြမ်းဖက်ဖြုတ်ခွင်းခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကနေပြည်တော်မှာသတင်းတောက်တွေကိုအခုလိုပြောပါတယ်။
အကြမ်းဖက်မှုဆိုတော့အဖွဲ့ချုပ်ကဘယ်တော့မှထောက်ခံခဲ့တာမဟုတ်ဘူး။အဲ့ဒါဒါတော့ထူးထူးပြောပြပြောစရာမရှိပါဘူး
။အခုလိုဆန္ဒပြចောင်းသားတွေကိုအင်အားသုံးလူစုခွဲခဲ့ပြီးចောင်းသား60ကျော်အပါအဝင်လူပေါင်း130နီးပါးကိုဖမ်းဆီးထိန်းသိမ်းခဲ့တယ်လို့နိုင်ငံပိုင်သတင်းဌာနကကြေညာခဲ့ပါတယ်။မြန်မာဆိုရပြင်ကြားရေးဝန်ကြီးဦးရထွတ်ကအခုလိုမျိုးចောင်းသားတွေကိုလူစုခွဲနှိမ်နှင်းခဲ့တာဟာဥပဒေကြောင်းအရာဖြစ်တယ်လို့ပြောပါတယ်။ဒီပေါ်ဥညာဝင်ကအခုလိုမှတ်ချက်ပေးပြောဆိုခဲ့ပါတယ်
။ဒီလိုလူစုလူဝေးချိုခွဲတယ်ဆိုတာဥပဒေနဲ့အညီလို့ရမှာသူတို့ကဥပဒေနဲ့အညီလို့ပြောတယ်ကျွန်တော်တို့ဥပဒေမှာကဒါတရားသူကြီးကလုပ်အောင်ပါတရားသူကြီးအမိကြီးမှာရဲကဆောင်ရွက်ကိုယ့်ဘာသာကိုဆောင်ရွက်ခွင့်မရှိဘူးအဲ့ဒါတရားသူကြီးပါတယ်ဆိုတော့ကျွန်တော်ဘယ်မှမသိဘူးဒါလေးကသတိထားဖို့လိုတဲ့အချက်ပါ
မြန်မာဒီမိုကရေစီဘက်ကထုတ်ပြန်တဲ့ကြေညာချက်မှာဥရောပသမဂ္ဂအနေနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ပြည်သူ့ဗဟိုပြုလုပ်ငန်းစဉ်နဲ့လူစုလူဝေးအားစနစ်တကျထိန်းသိမ်းခြင်းသင်တန်းများပေးနေချိန်မှာဒီရဲတပ်သားတွေဟာလူစုလူဝေးကိုဖြိုခွဲရမှာနာကျင်စေအောင်ဒဏ်ရာရအောင်ရိုက်နှက်တာမျိုးမပြုလုပ်သင့်ပေမဲ့လက်ဗရန်မှာအင်အားသုံးရိုက်နှက်ဖြိုခွင်းခဲ့တာကိုကြားသိရကြောင်းဖော်ပြထားပါတယ်ခင်ဗျာ
ကိုအောင်ပါချင်းဒီလိုမျိုးចောင်းသားတွေအပေါ်မှာရဲလုံးညုံရေးတွေကအကြမ်းဖက်တိုက်ခိုက်မှုအပေါ်မှာအမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်းကလည်းပြစ်တင်ဝေဖန်ခဲ့ပါတယ်အပြည့်အစုံကိုကိုစော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့ပါပဲခူးတိုင်းလေဗရန်မြို့မှာညဉ့်ညမ်းစွာဆန္ဒပြနေကြတဲ့ပြမចောင်းသားတပိတ်ကိုမြန်မာဆိုရလုံးညုံရေးတပ်ဖွဲ့တွေကအင်္ဂါနေ့မနက်မှာအကြမ်းဖက်ဖြိုခွင်းလိုက်တဲ့အပေါ်နိုင်ငံတကာအတိုင်းအဝန်းကအခုလိုတုံ့ပြန်ပြောဆိုမှုတွေထွက်ပေါ်လာတာပါဒီဖြစ်ရဟာ2010ခုနှစ်မှာသမ္မတဦးသိန်းစင်ဦးဆောင်တဲ့အစိုးရကစတင်ခဲ့တဲ့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေအပေါ်အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂအပါအဝင်နိုင်ငံတကာအသံဝိုင်းကချီးကျူးပြောဆိုမှုတွေကနေသမ္မတဦးသိန်းစင်ရဲ့ပထမတက်တာမကုံဆုံးခင်မှာပဲနောက်ကျောင်းပြန်လဲတော့မလားဆိုပြီးတန်ဆာစိတ်နဲ့ဝေဖန်ပြောဆိုမှုတွေကိုခိုင်မာသွားစေတဲ့လောက်ရဖြစ်တဲ့ဆိုတဲ့ပြောဆိုမှုတွေလည်းအသစ်ပြန်ထွက်ပေါ်လာပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့အကြမ်းဖက်ဖြိုခွင်းခဲ့တဲ့ကိစ္စကိုပြစ်တင်ရှုတ်ချကြောင်းမြန်မာအစိုးရအနေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုလေးစားလိုက်နာဖို့အမေရိကန်အစိုးရကတိုက်တွန်းကြောင်းနိုင်ငံရေးဌာနပြောခွင့်ရအမျိုးသမီးဂျန်ဆာကီကအင်္ဂါနေ့မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းထည့်သွင်းပြောကြားသွားပါတယ်
But we urge the government of Burma to respect the right of protesters to assemble peacefully as a means of expressing their views. Freedom of assembly is an important component of any democratic society. We condemn the use of force taken against peaceful protesters. We are deeply concerned by reports of violence by
Sana Pya Tu Ri ye tabor tha amyin ri ko thop phor pya ta ya ma lut let swa su yong kwin shi de akwin ye ko Myanmar aso ya ni ne le sa lai na bu American pi thong su ka tai twin ma de lut let swa su yong kwin ha democracy လူ့အဖွဲ့အစည်းတိုင်းမှာအရေးကြီးတဲ့ကဏ္ဍတစ်ရပ်ဖြစ်ပါတယ်။ငြိမ်းချမ်းစွာဆန္ဒပြကြသူတွေအပေါ်အင်အားသုံးပြီးဖြိုခွဲခဲ့တာနဲ့ပတ်သက်လို့ American ပြည်ထောင်စုကရှုံချပါတယ်။လက်ဗရန်မှာရဲနဲ့အခြားသူတွေကဆန္ဒပြသူတွေနဲ့သတင်းတောက်တွေကိုအကြမ်းဖက်ဖြိုခွဲတဲ့သတင်းတွေကြောင့်လည်း American ကအလိုမဲ့စိုးရိမ်မကင်းဖြစ်ရပါတယ်။ဖမ်းဆီးတဲ့သတင်းတွေကြောင့်လည်းလွန်စွာစိုးရိမ်မကင်းဖြစ်ရပြီးအခြေအနေတွေကိုနီးကပ်စွာဆက်လက်စောင့်ကြည့်သွားမှာပါ
။ဒါ့အပြင်ဒီအဖြစ်ပြက်ရဲ့အသေးစိတ်တွေကိုသိရှိနိုင်ဖို့မြန်မာအစိုးရအပါအဝင်သက်ဆိုင်သူအားလုံးနဲ့ထိတွေ့ပြောဆိုနေကြောင်းလဲဂျန်ဆာကီကဆက်ပြောပါတယ
် And we are of course in regular contact with the government of Burma we've repeatedly called on all parties to exercise restraint at this point we are
မြန်မာအစိုးရနဲ့အမေရိကန်ပြည်ထောင်စုဟာပုံမှန်အဆက်အသွယ်ရှိပါတယ်အခုနေခါမှာပါဝင်ပတ်သက်နေတဲ့အုပ်စုအားလုံးတို့အနေနဲ့ထိန်းသိမ်းရှိကြဖို့ကိုလည်းထပ်မံတိုက်တွန်းပါတယ်ဒီတိုက်ခိုက်မှုဖြစ်ရတဲ့အကြောင်းရင်းအသေးစိတ်ကိုရှင်းရှင်းလင်းလင်းသိရှိနိုင်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့ပါဝင်ပတ်သက်နေတဲ့အုပ်စုအားလုံးတို့နဲ့နိုင်ငံတကာမဟာမိတ်တွေနဲ့လည်းဒီအကြောင်းကိုပြောဆိုနေပါတယ်။ဖမ်းဆီးခံထားရသူတွေနဲ့ဒဏ်ရာရသူတွေရဲ့အရေးအတွက်ကိုအတည်ပြုနိုင်ဖို့လည်းအမေရိကန်ပြည်ထောင်စုကစ조사နေပါတယ်
။အလားတူပဲညဉ့်ညမ်းစွာဆန္ဒပြနေကြတဲ့အကြောင်းသားတွေအပါအဝင်သတင်းတောက်တွေရဟန်းတန်ဃာတော်တွေကိုအကြမ်းဖက်ဖြိုခွင်းခဲ့တဲ့လောက်ရချက်ချင်းရတန့်ပေးဖို့မြန်မာအစိုးရကိုတိုက်တွန်းကြောင်းအမေရိကန်လွတ်တော်အမတ်တွေဖြစ်ကြတဲ့ Democratic Party ကဂျိုးခရော်လီနဲ့ Republican Party ကစတီဗ်ချာဘော့တို့ကမတ်လ10ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ငြိမ်းချမ်းစွာဆန္ဒပြသူတွေကိုအာဏာပိုင်တွေကအကြမ်းဖက်ရိုက်နှက်နေတဲ့ပုံတွေကိုတွေ့လိုက်ရတဲ့အတွက်သူတို့အနေနဲ့အံ့ဩတုန်လှုပ်မိကြောင်း ဒါဟာလွန်ခဲ့တဲ့သတင်းပတ်အတွင်းအာဏာပိုင်အနေနဲ့အကြမ်းဖက်မှုတွေကိုတိုးမြင့်လှုပ်ဆောင်လာတဲ့လုပ်ရလို့ယူဆလို့ရကြောင်းမြန်မာအာဏာပိုင်အနေနဲ့ကြေးစားလူမိုက်တွေငါပြီးဆန္ဒပြသူတွေကိုဖြိုခွင်းတဲ့လုပ်ရဟာအမတန်ဆက်ဆုပ်ရင်ရှားပွဲကောင်းတဲ့လုပ်ရဖြစ်ကြောင်းဒီလိုရတဲ့ကြောင့်မြန်မာအစိုးရကိုအပြင်းထန်ဆုံးဝေဖန်ရှုံချကြောင်းလွတ်တော်မတ်တရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂရဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာလည်းငြိမ်းချမ်းစွာချီတက်ဆန္ဒပြခွင့်ကိုကုလသမဂ္ဂအနေနဲ့အစဉ်တစိုက်အသိအမှတ်ပြုကြောင်းအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကထည့်သွင်းပြောကြားသွားပါတယ်
You know, we're obviously aware of these reports. I think the UN's in our position on upholding the freedom of expression and the freedom to demonstrate.
မနက်ကမှဖြစ်တော်တဲ့ကိစ္စကိုကျွန်တော်တို့အနေနဲ့သိရှိထားပါတယ်။လွတ်လပ်စွာပြောဆိုခွင့်ငြိမ်းချမ်းစွာချီတက်ဆန္ဒပြခွင့်စတဲ့အခြေခံလွတ်လပ်ခွင့်တွေကိုကုလသမဂ္ဂအနေနဲ့အစဉ်တစိုက်အတိအမှတ်ပြုခဲ့တယ်လို့ဒီကိစ္စမှာလည်းအဲ့ဒီအခြေခံလွတ်လပ်ခွင့်တွေရရှိရေးအတွက်ထပ်လောင်းပြီးတော့ပြောကြားလိုပါတယ်။
Amnesty International နိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့ကြီးကလည်းငင်းချမ်းစွာဆန္ဒပြသူတွေကိုအာဏာပိုင်တွေကအင်အားသုံးဖြိုခွင်းခဲ့တဲ့လုပ်ရဟာနိုင်ငံတကာဥပဒေကိုချိုးဖောက်ရာရကြောင်းပြောခွင့်ရပုဂ္ဂိုလ် Olaf Blomqvist က VOA ကိုပြောပါတယ
် Incredibly disturbing scenes in Lapadan in Myanmar today. The police response was completely disproportionate to
မြန်မာကလည်းဗရမဒီကနေ့ဖြစ်သွားတဲ့အဖြစ်ပြဟာအင်တန်စိတ်မချမ်းမြေ့စရာကောင်းပါတယ်အခြေခံအဖြစ်ငင်းချမ်းစွာဆန္ဒပြနေကြတဲ့သူတွေကိုရက်တဖွဲ့ကအင်အားအလွန်ကျုံသုံးကင်တွေဖြစ်ရှင်းနေတာပါရဲတွေကဆန္ဒပြကြောင်းသားတွေကိုအင်အားအလွန်ကျုံသုံးရိုက်နှက်ဖြူခွင်းတဲ့လူရဟာနိုင်ငံတော်ဥပဒေကိုချိုးဖောက်ရရောက်ပါတယ်လက်နက်မဲ့မြေကြီးပေါ်လက်ကျနေသူတွေကိုရဲကရိုက်နှက်နေတဲ့ပုံတွေတွေ့ရတာလဲအင်မတန်စိတ်မချမ်းမြေ့စရာကောင်းတဲ့ဖြစ်ရပါဒီလူရဟာလည်းနိုင်ငံတော်ဥပဒေအရလူမဆန်တဲ့ရက်ဆက်ကြမ်းကြုတ်တဲ့လူရလို့သတ်မှတ်လို့ရပါတယ
်ဒါအပြင်ငြင်းကြမ်းစွာဆန္ဒပြခြင်းဟာဥပဒေချိုးဖောက်ခြင်းမဟုတ်တဲ့အတွက်ဖမ်းဆီးထားသူတွေကိုအ мян ဆုံးပြန်လွတ်ပေးဖို့တောင်းဆိုကြောင်းလဲOlaf Blomqvist ကပြောပါတယ်။ចောင်းသားတပိတ်ကိုအခုလိုအကြမ်းဖက်ဖြိုခွင်းလိုက်တဲ့မြန်မာအစိုးရရဲ့လုပ်ရက်ကိုပြစ်တင်ရှုံချကြောင်း EU ဥရောပသမဂ္ဂနဲ့ Britain အစိုးရတို့ကလည်းကြေညာချက်ထုတ်ပြန်ပြောကြားကြပါတယ်။ဖမ်းဆီးခံထားရသူ128ဦးရှိတယ်လို့မြန်မာအစိုးရကသတင်းထုတ်ပြန်ထားပေမဲ့တကယ်ဖမ်းဆီးခံထားရသူအရေအတွက်ဟာတီးတဲ့ပုံနိုင်တယ်ဆိုတဲ့ပြောဆိုမှုတွေလည်းထွက်နေတာပါ။ဒါအပြင်တိကက်ဒဏ်ရာသူဘယ်နှဦးရှိတယ်ဆိုတာအတိအကျမသိရသေးသလိုထွက်ပြေးတင်းရှောင်နေရသူလည်းအများအပြားရှိနေစေဖြစ်ပါတယ်ခင်ဗျာ။
ကိုစောဝေးလိုက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဗုဒ္ဓဘူးနဲ့ညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။နောက်ဆုံးရသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်တင်ပြပေးပါအောင်ရှင
်။ရုရှားတက္ကံခေါင်းဆောင်ဘော်ရစ်နမ်ဆော့ကိုတတ်တယ်လို့အဓိကတန်ဖိုးရှိနေသူတူဟာညှဉ်းပန်းနှိပ်စက်ခံရတာကြောင့်ဝန်ခံခဲ့ရတာဖြစ်ပုံရတယ်လို့ရုရှားလူခွင့်ရေးလူရှားသူတူကပြောလိုက်ပါတယ်။ဖန်ခံနေရတဲ့ဆာရော့ဒါတာယက်ကိုမနေ့ကချင်းတောင်မှာတွေ့တွေ့ကမ္ဘာသူရခနာကိုမှဒဏ်ရာတွေအများပြားတွေ့ရတယ်လို့ရုရှားလူခွင့်ရေးကောင်စီဖွဲ့ဝင်အန်ဒရီဘာဘော့ရှ်ကတွင်နောက်တွေကိုပြောဆိုခဲ့တာပါ။ AS Islam ဆွေးနွေးတွေကိုအင်အားသုံးတက်ခဲ့ဖို့သမ္မတဥပမာရဲ့အဆိုပြုချက်နဲ့ပတ်သက်လို့အမျိုးသားလူညီအဖွဲ့တာဝန်ရှိသူတွေအထက်လွှတ်တော်ရှေ့မောက်ဒီကနေ့ကြားနာထွက်ဆိုကြမှာဖြစ်ပါတယ်။ထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရှေ့မောက်မှာကော်ဝေးဝန်ကြီးအက်စတန်ကာတာနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ပူးတွဲစေဦးစီးရာရှိချုပ်များရဲ့အလှည့်ကျဥက္ကဋ္ဌပေါ်ချိုကြီးမာတင်ဒမ်စီတို့ထွက်ဆိုကြမှာဖြစ်ပါတယ်။စီဗီအန်နိုင်ငံက၄နှစ်ကျော်စစ်ပွဲကြောင့်စီးပွားရေးနဲ့လူမှုရေးရာထိခိုက်ဆုံးရှုံးမှုတွေအကြီးအကျယ်ကြုံရတဲ့အကြောင်းလွှတ်သမဂ္ဂရဲ့အကူအညီနဲ့ထုတ်ပြန်ခဲ့တဲ့အစီရင်ခံစာအသစ်ကဖော်ပြခဲ့ပါတယ်။ပညာရေးဥပဒေပြုရင်ပြောင်းလဲဖို့တောက်ဆူဆန္ဒပြသူတွေကိုအင်အားသုံးနှင်းနှင်းခဲ့တဲ့လောက်ရပေါ်စုံစမ်းစစ်ဆေးဖို့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဒီကနေ့ပဲတောက်ဆူလိုက်ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Glenn Bond Galileo ဖြစ်ပါတယ်ရှင်။ဒီညအစီအစဉ်မူကကျွန်မစုမမ။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်မြန်မာပိုင်းအစီအစဉ်တွေမှာတော့ထိတ်တန့်ရောက်သတင်းတွေနဲ့အတူမြန်မာမီဒီယာမြင်ကွင်းဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်စတဲ့သတင်းဆောင်မတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.